Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်ဩဂုတ်လ28ရက်ပုဒ်ထူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဥရောပသမဂ္ဂ EU ကဗြိတိန်ခွဲထွက်ဖို့သတ်မှတ်ထားတဲ့အောက်တိုဘာ30ရက်နေ့မတိုင်ခင်လွှတ်တော်လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တစ်ခုဝန်ကြီးချုပ် Boris Johnson ဒီနေ့ပဲကြေညာပါတယ်။ EU နိုင်ငံတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မရည်ရွယ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်ကပြောဆိုလိုက်ပါတယ်။ဆားတဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြည်မှန်းနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလန်ဆမ်ဆွန်ကိုတက်မရော်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲတဲ့ကိစ္စအပေါ်မှာဒေါက်တာကလန်ဆမ်ဆွန်က
ကျွန်တော်အနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုပုံမစိတ်မှမြစ်တာနဲ့ဟိုပြင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ကျွန်တော်ဒီဖက်ဒရယ
်ဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီတဲ့ရင်နဲ့အတူသမရရဲ့လုပ်ပိုင်ခွင့်တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့လွတ်တော်အတွင်းအခြေတင်ဆွေးနွေးခဲ့ကြတဲ့အကြောင်းလာမယ့်2020 American သမရရွေးကောက်ပွဲမှာသမရဒေါ်နယ်ထရန့်ပြန်ရွေးချယ်ခံရနိုင်ခြေရှိပါသလားစတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ကဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှက်ချသွားမယ့်စီစဉ်တဲ့ကိုဝန်ကြီးချုပ် Boris Johnson ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ခွင့်ပြုဖို့နဲ့အစိုးရဥပဒေပြုရေးစီစဉ်တွေကိုချက်ပြမယ့်အောက်တိုဘာလ14ရက်လွှတ်တော်ပြန်ဆတဲ့အချိန်မှာအလစ်ဘက်ပြည်မှာရီကိုရမင်းငုံပြောဖို့ဖိတ်ကြားထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အလုပ်တော်ဥထဂျွန်ပါကုတ်ကတော့ဝန်ကြီးချုပ်ရဲ့လုပ်ရဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်ကြောင်းပြောဆိုလိုက်သလို EU ကနေခွဲထွက်ရေးစီစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ့်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခွဲထွက်သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါ။သူရင်ဝန်ကြီးချုပ်တာဝန်ယူခဲ့ဖို့သူထရီဇာမေလက်ထက်မှာတော့ EU နဲ့ခွဲထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လည်းလွှတ်တော်ကလက်ခံအောင်တော့မလုပ်နိုင်ခဲ့ပါဘူး။ဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွှတ်တော်မှာမင်းငွန်းပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးသဘောတူညီချက်အသစ်ကိုလွှတ်တော်ကဆွေးနွေးတည်ပြဖို့အချိန်အလုံးလောက်ရမှာဖြစ်တဲ့အကြောင်းလည်းဒီကနေ့ပဲပြောဆိုထားပါတယ်။
အီရန်နိုင်ငံအနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်မထားကြောင်းနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရီဖ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေတွေနဲ့အညီကိုပိုင်အခွင့်အရေးကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့အီရန်နိုင်ငံအနေနဲ့ယုံကြည်ထားကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲပြောလိုက်တာပါ။ဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်နဲ့အီရန်ကြားကြားဝင်ဆက်ဆက်ပွဲရွေးပြီးဒီနှစ်ဆမိုင်းပိုင်းအီရန်နိုင်ငံကိုတွားရောက်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသစ်ရဖို့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ဆွေးနွေးနိုင်မဲ့လာလာကောင်းတွေရှိနေကြောင်းဒီသတင်းပါထဲမှာပဲပြောဆိုခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ကမတရားသဖြင့်ချမှတ်ထားတယ်လို့ဆိုရဲပိတ်ဆို့တံခါးအရေးယူမှုတွေကိုအရင်ဆုံးဖယ်ရှားဖို့လိုကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ့်ကလည်းဆွေးနွေးနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အီရန်အနေနဲ့ပြည်ပမှာစီရေလှုပ်ရှားမှုတွေတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မလုပ်ဖို့လိုကြောင်းပြောဆိုထားပါတယ်။သဘောတူညီချက်အသစ်မှာအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေနဲ့ပဲ့ထိန်တဲ့မီဇိုင်ဒုံးစမ်းသပ်မှုတွေကိုတားမြစ်ဖို့ထည့်သွင်းမှာဖြစ်ကြောင်းနဲ့2015သဘောတူညီချက်မှာသတ်မှတ်ထားတဲ့တက်တန်း10နှစ်ထက်ပိုကြာတဲ့အချိန်ကာလသတ်မှတ်ချက်ပါဝင်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ယမန်နိုင်ငံအေရင်စကန်မြို့ကိုဒီကနေ့ဝင်ရောက်လာကြတဲ့အစိုးရတပ်ဖွဲ့တွေနဲ့ခွဲထွက်ရေးသဘုံတွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတကာလေဆိပ်ကိုအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပါတယ်။ RSO မြန်မာပြည်အောင်စု UAE ကအားပေးကူညီနေတဲ့ခွဲထွက်ရေးသဘုံတွေကိုတော့ဒီလဇန်မိုင်းမှာသိမ်းပိုက်ထားတဲ့တောင်ပိုင်းအပြန်ပြင်းနေရဲ့မြို့တော်ဇနီဂျီဘာကနေလည်းအစိုးရတပ်တွေကဒီနေ့စောပိုင်းမှာပဲတိုက်ထုတ်ခဲ့ကြတာပါ။ယမန်ပြည်ရဲ့ဝန်ကြီးမွမ်မာအယ်အယန်နီကတော့အစိုးရတပ်ဖွဲ့တွေနဲ့လူညင်းတပ်ဖွဲ့ဝင်တွေကိုတရေကောင်းနေဖြစ်ချီချူပြောဆိုခဲ့ပြီးဇနီးချိပါမျိုးနဲ့အတူပြည်နယ်အတွင်းကနေရာတော်တော်များကိုအပြည့်အဝထိ ंछ ုံနိုင်လိုက်ပြီဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။အခုနောက်ဆုံးတိုက်ပွဲတွေကြောင့်စော်ရင်နေကဥဆောင်တဲ့ညွန်မောင်းဖွဲ့ကြားသဘောထားကွဲပြားမှုတွေလည်းကြီးထွားလာနိုင်ပါတယ်။ လုံခြုံရေးကပတ်လို့အမည်ပေးထားတဲ့ခေါ်ထွေရေးသဘောအုပ်စုဟာယူရန်နိုင်ငံကအားပေးကူညီနေတဲ့ဟူတီသဘောတွေကိုတိုက်ခတ်နေတဲ့ညွန်ပေါင်းအဖွဲ့တွေမှာအမည်ခံပါဝင်ထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဇနီးချီပါမျိုးကထွက်ပြေးသွားတဲ့သဘောတွေဟာအစိုးရတပ်ဖွဲ့ရဲ့လက်ထက်ကနေခေါ်ထွေရေးသမားတွေကဒီလာဆမ်းမိုင်းမှာတိမ့်ပိုက်ထားတဲ့အေရင်ပြည်နယ်တဲကိုထွက်ပြေးသွားခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။သဘောတွေဘက်ကတော့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်လောက်ကပဲရင်းမြစ်နိုင်ငံတောင်ပိုင်းကမဟာဗျူဟာမြောက်မြို့ကြီးတွေနဲ့ဒေသတွေကအစိုးရတပ်ဖွဲ့တွေကိုတိုက်ထုတ်ခဲ့ပြီးနေမြေတော်တော်များကိုထိ ंछ ုပ်ထားတာလည်းဖြစ်ပါတယ်
။ဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးတော့ဝန်ထမ်းတွေကိုအလုပ်ဖြုတ်ခဲ့တဲ့အတွက်ဟောင်ကောင်ရဲ့အထက်လေးချောင်းလိုင်းတစ်ခုဖြစ်တဲ့ Cathay Pacific ကိုဒီကနေ့အလုပ်သမားတွေကအလုပ်သမားတမကတွေတပိတ်မောက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေရှိရာရင်မြင်ကန်တစ်ခုစီစဒန်းမှာတော့အလုပ်ဖြုတ်တဲ့လောက်ရက်ကိုပြန်လဲရုပ်သိမ်းဖို့ဝန်ထမ်းတွေကိုထိတ်လန့်အောင်ချိန်ချောက်တာတွေမလုပ်ဖို့တောင်းဆိုထားကြပါတယ်လေရင်မှုတွေလေရင်ဝန်ထမ်းတွေနဲ့မန်နေဂျာတွေအပါအဝင်ဝန်ထမ်း20လောက်ဟာအလုပ်ဖြုတ်ခံရတာဒါမှမဟုတ်အလုပ်ကထွက်ဖို့အတင်းအကျပ်ဖြစ်အားပေးခံခဲ့ကြရတယ်လို့လည်းဟောင်ကောင်အလုပ်သမားတမကများအဖွဲ့ချုပ်ကပြောပါတယ်လေချောင်းလိုင်းကတော့မကြသေးခင်ကကိစ္စအတွေ့တာဝန်ယူတဲ့အနေနဲ့အမှုဆောင်အရာရှိချုပ်ရူပတ်ဟော့ခ်ဒီလာဆမ်မှာပဲအထူးကနှုတ်ထွက်ခဲ့ကြောင်းပြောဆိုထားပါတယ်။ Cathay Pacific လေချောင်းလိုင်းကတော့ဝန်ထမ်းတွေကိုအလုပ်ဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲအတည်ပြုထားပါတယ်။ကုမ္ပဏီဖက်ကတော့ကုမ္ပဏီပိုင်သတင်းတွေကိုလျင်မှုတယောက်ကအလွဲသုံးစားလုပ်ခဲ့တဲ့အပါအဝင်အကြောင်းအမျိုးမျိုးကြောင့်အလုပ်ထုတ်ခဲ့ကြောင်းပြောဆိုထားပေမဲ့ဆန္ဒပြပွဲတွေနဲ့ဆင်နွှဲကြောင်းပြောဆိုခဲ့တာမျိုးတော့မရှိပါဘူး။လျင်မှုတယောက်ကိုလည်းအတိကျုံနေနဲ့ဆင်နွှဲပြီးတော့တရားစွဲဆိုထားပါတယ်။တရုတ်နိုင်ငံကတော့တရားမဝင်တဲ့ဆန္ဒပြပွဲတွေအဖြစ်သတ်မှတ်ပြီးအားပေးတဲ့ဝန်ထမ်းတွေကိုလက်မခံဖို့ Cathay Pacific လေချောင်းလိုင်းကိုဖိအားပေးနေပါတယ်။
ဒါညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီမိတ်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မက္ကဆီကိုနိုင်ငံတောင်ပိုင်းကဘားဆိုင်တစ်ခုမှာတမင်တက်တက်ရှုခဲ့တယ်လို့အာဏာပိုင်ကဆိုနေကြတဲ့မိလောင်မှုတစ်ခုတွင်လူ23ယောက်တမင်နဲ့တည်ဆုံခဲ့ပါတယ်စကဲမျိုးဖြစ်တဲ့ကိုဇာကိုကာကိုဘားဆိုင်နယ်မှာကိုတက်ခတ်သူတွေဝင်လာပြီးမိရှုထားတဲ့ဓာတ်စီပလင်းတွေနဲ့ပြစ်ပေါက်တက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောဆိုကြပါတယ်မိလောင်မှုကြောင့်နောက်ထပ်လူ23ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်မတည့်တဲ့လူမိုက်ခိုင်းနှခိုင်းကြားရန်ဖြစ်ရကနေတက်ခတ်မှုဖြစ်ခဲ့တဲ့အကြောင်းလဲအခင်းဖြစ်ပွားခဲ့တဲ့ဝီရာခရုစ်ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါမက္ကဆီကိုပင်လယ်ကွေ့ကဝီရာခရုစ်ပြည်နယ်ဟာမွေးစေဝါမောင်ခိုသမားတွေအမေရိကန်ပြည်ထောင်စုကိုမောင်ခိုတင်ပို့ရာချက်ချာနေမြေတစ်ခုဖြစ်သလိုလူမိုက်ခိုင်းတွေမွေးမောက်ကိုခိုင်းတွေအချမ်းမှာအချမ်းပတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားလေရှိတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
2019ခုနှစ်ကမုန်တိုင်းတန်ကနေပြည်လဲနှလန်းထူဖို့ကြိုးစားနေဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းစီကိုဒိုရင်းလို့နာမည်ပေးထားတဲ့အပူပိုင်းမုန်တိုင်းတစ်ခုဦးတည်၍ရှာလာနေပါတယ်ပေါ်တိုရီကိုကျွန်းအနောက်ဘက်ခြမ်းကိုဒိုရင်းမုန်တိုင်းဒီကနေ့ဝင်ရောက်ဖြတ်တတ်မဲ့အချိန်မှာဟာရီကိန်းမုန်တိုင်းနီးပါးအင်အားပြင်းထန်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ပေါ်တိုရီကိုအုပ်ချုပ်ရေးမှူးဝန်ဒါဗာကွစ်ကအရေးပေါ်အခြေအနေကြေညာထားပြီးတော့ရေကြီးမြေပြိုမှုတွေနဲ့တအားလိုင်းပြတ်တာမျိုးဖြစ်နိုင်ခြေရှိတယ်လို့လည်းပြောဆိုထားပါတယ်အရေးပေါ်အခြေအနေတွေကြေညာခွင့်ပြုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုအုပ်ချုပ်ရေးမှူးဗန်ကွစ်ကကျေးဇူးတင်ကြောင်း Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်အခုလိုအရေးပေါ်အခြေအနေကြောင့်ဒိုရင်းမုန်တိုင်းဆဲသွားတာနဲ့ပြည်တော်စုအစိုးရရဲ့အကူအညီတွေအများရောက်လာမှာဖြစ်ပါတယ်2019ခုနှစ်ကပေါ်တိုရီကိုမှာအင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်သွားခဲ့တဲ့အတွက်လူ3000ဝန်းကျင်သေဆုံးခဲ့ရသလိုမုန်တိုင်းကြောင့်လမ်းတွေလည်းအခုထိပျက်စီးနေဆဲဖြစ်ပြီးထောင်ထဲချီတဲ့အိမ်တွေလည်းခေါင်းမိုးမရှိကြသေးပါဘူးတနာရီ85ကီလိုမီတာလေးတိုက်နှုန်းနဲ့တိုက်ခတ်နေတဲ့ဒိုရင်းမုန်တိုင်းဟာဒီကနေ့မှာတော့အနည်းငယ်အကောင်လာနိုင်တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကခန့်မှန်းထားပါတယ်
ဂျပန်နိုင်ငံနောက်တောင်ပိုင်းဒေသမှာမိုးသီးထန်မှုကြောင့်သေဆုံးသူအဖြစ်ဒီနေ့မှာတည်ပြုနိုင်သူနှစ်ဦးထင်မှန်းရှိခဲ့ပြီးရေကြီးမြေပြိုမှုသတိပေးချက်တွေနဲ့အတူလူပေါင်း 8,000 လောက်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။ဂျပန်နိုင်ငံမိုးလေဝသဌာနကကျွတ်ကျွတ်မြောက်ပိုင်းဒေသတွေမှာအန္တရာယ်သတိပေးချက်အမြင့်ဆုံးအစီအစဉ်ထုတ်ပြန်ထားပြီးလူပေါင်းတသန်းကျော်ကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့တိုက်တွန်းထားပါတယ်။အနောက်ပိုင်းစာကားရက်ကရေနောက်ကိုမျောပါသွားတဲ့ကားတစ်စင်းထဲမှာသေဆုံးနေသူ2ဦးပါဝင်သေဆုံးသူအနည်းဆုံးနူးရှိခဲ့တဲ့အကြောင်းလဲအာနာမန်ကအတိအပြုပြောဆိုထားကြပါတယ်။နောက်တစ်ယောက်ကတော့ဖူကူကာရက်မှာရေတက်လာခြင်းကားတွေကထွက်ဖို့ကြိုးစားရင်းနဲ့သေဆုံးခဲ့တာပါ။နောက်တစ်ဦးကလည်းတေလူနီးပါးအခြေအနေမှာရှိနေတဲ့အကြောင်းဂျပန်ဆိုးကပြောဝင်ရယိုရှိဟီရိုရှူကာကပြောဆိုထားပါတယ်။ နေရာတော်တော်များများမြေကြီးချင်းမှုမြေပြုံမှုတွေအိမ်နေနှိမ့်မှုတွေပါဝင်တိုက်ခိုက်မှုတွေနဲ့လက်ခံရရှိထားပြီးမကြသေးရင်နိုင်ပိုင်းတွေအတွင်းစိုးစိုးဝါဝါတိုက်ခိုက်မှုတွေပုံများလာနိုင်တဲ့အကြောင်းလည်းသတိပေးထားပါတယ်။ဇာကနဲ့နာဂါစကီခရိုင်နီမှာအိမ်နေရင်မြုပ်တဲ့သတင်းတွေကိုအများပြားရရှိထားတဲ့အကြောင်းလည်းမိသက်နဲ့တဘောကပေးတဲ့စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။သူရေးပေါ်သတိပေးချက်ထုတ်ပြန်ထားတဲ့ဒီစားတွေမှာမကြုံဘူးလောက်မိုးပြင်းထန်ရွာသွန်းမှုတွေနဲ့ကြုံနေရတဲ့အကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဆမ်ပါကွာဒယ်နော်တီပြည်နယ်ထဲမှာခီးတဲ့တင်ဂရုတင်မော်ဒစင်မနေ့ညပိုင်းကမီးလောင်ခဲ့တာကြောင့်ခီးတဲ့၃ဦးထပ်မံတေဆုံးပြီးတော့136ဦးနဲ့တင်မော်ဝန်ထမ်း36ကိုကယ်တင်ခဲ့ရတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကဒီကနေ့ပြောပါရယ်တေဆုံးသူတွေထဲမှာအသက်တစ်နှစ်အရွယ်ကလေးတဦးနဲ့အသက်60အရွယ်အမျိုးသားတဦးပါဝင်ပါတယ်ဂရုတင်မော်ပေါ်လိုက်ပါလာတဲ့ခီးတဲ့တွေထဲမှာကလေးငယ်28ဦးထပ်မံပါဝင်နေတာပါဒါပီတန်မြို့ကနေထွက်ခွာလာတဲ့ဂရုတင်မော MV Light Ferry 16ဟာကမ်းကနေနှစ်မိုင်အကွာလောက်အရောက်မှာပဲတင်မော၁၀ခန်းကနေမိစာတင်လောင်ကျွမ်းခဲ့တာလို့ကမ်းစောက်တပ်တာဝန်ရှိသူကပြောပါတယ်။ပျောက်ဆုံးနေသူတွေကိုရှာဖွေကစေးတပ်ဖွဲ့ကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။ကျွန်းစုအတော်များများရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးဆိုင်ရာစီမင်းစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာမှုနဲ့တင်မော်ပြုတ်ပြင်ထိမ့်သိမ်းမှုတွေမှာအားနေတာကြောင့်ရောခီးတဲ့အဆမတန်တင်တဲ့အတွက်ကြောင့်မှအလားတူမတော်တဆမှုမျိုးမကြာခဏပေါ်ပေါက်လေရှိပါတယ်။
ဘရာဇီးနိုင်ငံမှာအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့် Amazon တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချင်းချောက်လာနေတဲ့အကြောင်းနိုင်ငံတကာတစ်တော်ထင်းသိမ်းရေးအဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ် Amazon တစ်တော်ထဲမှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေအဆင့်ကိုရောက်နေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာအပူပိုင်းဒေသတစ်တော်ထင်းသိမ်းရေးအဖွဲ့ ITTU အမှုဆောင်ဒါရိုက်တာ Jared Theater ကဒီနေ့ပဲသတိပေးလိုက်တာပါစစ်လေရင်တွေတပ်ဖွဲ့ဝင်တွေရဲ့အကူအညီနဲ့မင်းကြီးတပ်ဖွဲ့ကျိုးပန်းနေပေမဲ့မီးလောင်မှုပေါင်း12,000ကျော်တွေရှိနေတာကြောင့် Amazon တစ်တော်တည်ရှိမှုတွေစိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်း AFP သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်တော်မီငင်းတဲ့ရေးအတွက်ကမ္ဘာအင်အားကြီး9နိုင်ငံ G7 ဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့အတူလက်ခံမဲ့အကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအင်မန်နျူအယ်မက်ခရွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစော်ကားရာရောက်တဲ့အတွက်ပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုဘရာဇီးနိုင်ငံကလက်ခံသွားမယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်ပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့တဘောပတ်ဝန်းကျင်ထင်းသိမ်းရေးအတွက်ယူသားမှုနဲ့တန်တိထန်ခက်ခဲမှမှရှိရလားဆိုပြီးမေးခွန်းထုတ်ဝေဖန်ပြောဆိုခဲ့တာပါ
ပေါ်ဒူးနေညပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးသွားပါမယ်အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆန်ဆန်ကိုတက်မတော်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲတဲ့ကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အတားအဆီးဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှာပွင့်လင်းမြင်သာစွာပြောဆိုနိုင်မှုအတွက်မျှော်လင့်နေတဲ့အကြောင်းပြောပါတယ်ဒီအကြောင်းကို VOA သတင်းတော်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်နေပြီးမြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရေးချိုးပေါက်တာရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆမ်ဆွန်ကတမဒါထရမ့်နဲ့ဇွန်လ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်။အဲ့ဒီအပေါ်မှာတမဒါဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့ရင်ကားလို့တက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥတိုက်လျှောက်ထားတာဟာတိုးတက်မှုတစ်ခုလို့မြင်ကြောင်းဒီအတွက်လည်းမျက်မျှတတပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆမ်ဆွန်ကဖူယိုရီကိုပြောပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုဘောစစ်တမ်းမြစ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ General D Federal D Democracy ကိုဒီဝါရစစ်နေတဲ့ဘောကတော့ကျွန်တော်ခရီးရန်ဒီဝဲမဆိုးလို့ပါဘူးအားလုံးတော့ဟိုမိမိယုံကြည်ကိုယ်ကိုရဘောပြည်ပြဘောဝခံစားစစ်နေတဲ့ဘောနဲ့ပြောခြင်းဖြစ်ပါတယ်ဒီလိုတရားရုံးမှာအမှုကရင်ဆိုင်ရမယ်ဆိုရင်ကျွန်တော်ကတော့ဒီ Percentage ပဲရှိနေပါတယ်ဒီလိုတရားရုံးကနေကိုယ်နဲ့မြင်သားစွာတရားဆွေးဆိုတယ်ဆိုတာကြောင်းနေမှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာကိုယ်နဲ့မြင်သားစွာညတာစွာပြောဆိုနိုင်နေဆိုတော့ကိုယ်နဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေဆိုင်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOA ကိုပြောခဲ့ရရှိပါတယ်ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့ရှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ် ဒီဖြစ်ရပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့တစုံတရာမှတ်ချက်တော့မပေးပါဘူး။ဆရာတော်ကလမ်ဆန်ဆွန်ကသမရထရန့်နဲ့ပြောရုံပြောဆိုရဲ့အချက်တရာမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့သလိုစစ်ပွဲရေးအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငယ်ကြီးကွန်ရကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
် KBC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage ဖြစ်တဲ့အသင်းတော်ဖြစ်တယ်ပေါ့အဲ့တော့ဒီအသင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌခေါင်းဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွက်ကြောင့်မလို့သူကတရားဆွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကိုတိတ်ဆိတ်သွားစေအောင်ချိန်ချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင့်
စစ်တပ်ကကချင်မှာတမန်ရဲသားတွေပေါ်တရားစွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးခေါင်းဆောင်အထိတရားစွဲလာတဲ့အပေါ်မှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဖက်ကလည်းအမှုတွေကိုရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်။ကုလသမဂ္ဂကြီးညာစာရန်တွေဗရင်ညင်းဒီမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လည်းစန့်ကျင်နေရလို့သူကဆိုပါတယ်။
ဒီလိုမျိုးဘာမှမပြောပါတော့တဲ့ဟာတောင်မှတတ်တကလူတလူတရားစွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်နဲ့ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုတဲ့ဟာတတ်ကိုထိလို့ရှင်ကဘာမှလုပ်လို့မရဘူးဆိုတဲ့တာစီပြပင်မှုအပိုင်းဖြစ်နေတဲ့ဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တိုးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သင်းဟုတ်ဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမဲ့အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားတယ်လို့ဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်နေအကြောင်းလဲအမေရိကန်နှစ်ချင်းခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ
်။ကိုစောထဲ့တဲ့ရင်ပြပို့ထားတာပါ။အခုဆက်ပြီးတော့နာဆင်ကြမယ့်တရင်လွှာမှာတော့သမရရဲ့လုတ်ပိုင်ခွင့်တွေကိုလျှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့လွှတ်တော်အတွင်အခြေတင်ဆွေးနွေးနာရီပြီးဆုံးသွားပြီမဲ့ဆုံးဖြတ်ချက်တစုံတရာထွက်လာတာမရှိခဲ့ပါဘူး။ဒီဆိုနဲ့ဆက်နွယ်ပြီးတော့အာဏာရ NLD ပါတီဘက်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုအပေါ်တက်မတော်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးခဲ့တာကြောင့်အများစိတ်ဝင်စားစရာဖြစ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တွေကနောက်ဆုံးဆွေးနွေးမှုအခြေအနေကို VOE မြန်မာပိုင်းသတင်းထောက်မတ်မီခါကပြောပြပေးမှာဖြစ်ပါတယ
်။ပြီးခဲ့တဲ့ရက်ပိုင်းကသမရရဲ့လုတ်ပိုင်ခွင့်ကိုရှော့ချမဲ့ပုံမှန်၄ခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့အဆိုပြုချက်ကိုတည်ထောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီကဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့လွှတ်တော်ကအဆုံးဖြတ်ပေးဖို့တင်ပြလာခဲ့တာပါ။ဒါကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာနောက်ဆုံးဆွေးနွေးမှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ထုံးစံအရဆိုရင်နှစ်ဖက်အကျိတ်နဲ့ဖြစ်တဲ့ဆွေးနွေးမှုတွေဆိုဆွေးနွေးမှုအပြီးမှာအဖြေရလက်တစ်ခုခုရအောင်မဲခွဲဆုံးဖြတ်ကြပေမဲ့ဒီကနေ့မှာတော့ဆွေးနွေးမှုပြီးသွားပေမဲ့အဖြေရလက်ထွက်အောင်ဆုံးဖြတ်နိုင်ခြင်းမရှိပါဘူး။ကြံ့ခိုင်ရေးကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုတည်တံ့ပဲဆွေးနွေးမှာလား။ဖွဲ့စည်းပုံပြင်ဆင်ရေး55ဦးကော်မတီရဲ့ပြင်ဆင်ရေးလုပ်ငန်းစဉ်မှာပဲထည့်သွင်းမလားဆိုတဲ့ဆုံးဖြတ်မဲ့နေ့ကိုထပ်မံကြေညာပေးသွားမယ်လို့သာပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကကြေညာသွားခဲ့ပါတယ်။စတင်ဆွေးနွေးကလေးကတက်မတော်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာတွေလုပ်ခဲ့ပါတယ်။ဒီကနေ့မှာတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုတိယဘုံမူကြီးကျော်မင်းလှိုင်ကတော့လက်ရှိဖွဲ့စည်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေး55ဦးကော်မတီဟာအထနှင်းနေတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရတကယ်ကိုပြင်ဆင်နိုင်ဖို့ရှိရလားလို့မေးခွန်းထုတ်လိုက်ပြီးပြင်ဆင်ရေးကိုမြန်မြန်ဆန်ဆန်မလုပ်ဆောင်နိုင်တာကြောင့်ပူတွဲလှုပ်ဆောင်ဖို့မတင်ဘူးလို့တင်ပြသွားခဲ့ပါတယ်
။ပုံမှန်နေရာ61ပြင်ဆင်ရေးမူကြမ်းကိုသာလွတ်တော်ကလက်ခံဆွေးနွေးဆုံးဖြတ်နိုင်ခဲ့မည်ဆိုပါကယခုလောက်ဆိုရင်ဒီမိုကရေစီစံနှုန်းများနဲ့အညီလွတ်လပ်၍တရားမျှတပြီးတိုင်းရင်းသားများစုရဲ့လူလာချက်အတိုင်းဒဏ်လူညီများမှုအခွင့်အရေးကိုဖော်ဆောင်ပေးနိုင်ပြီးတိုင်းရင်းသားတို့တင်မြောက်သောဝင်ကြီးချုပ်ကိုညှော်မှန်းလို့ရန်တွေလောက်ပြီးဖြစ်ပါတယ်။55ဦးပါပြင်ဆင်ရေးပူးပေါင်းကော်မတီရဲ့လုပ်ငန်းစဉ်များသည်ယနေ့ချိန်ထိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအတွက်လိုက်နာရမည်ဥပဒေပုံမှန်များကိုလိုက်နာနိုင်သည့်အဆင့်လို့ပင်မရောက်သေးတာတွေ့ရပါတယ်ပြင်ဆင်ရန်အကြံပြုချက်3965ချက်ကိုဥရေမူချမ်းအဖြစ်ပြည့်စုံနိုင်ဖို့အတွက်ကလည်းအချိန်အထော်ယူညှိနှိုင်းကြရအောင်မှာဖြစ်ပါတယ
်ကမရာရဲ့လုတ်ပိုင်ခွင့်ကိုရှော့ချမဲ့ပုံမှန်၄ခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းကိုပြည်ခိုင်ပြိုးပါတီရဲ့မိထီလာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ် ထောက်တာမောင်သိန်းကပြီးခဲ့တဲ့မေလကောင်မှာတင်သွင်းခဲ့တာဖြစ်ပြီးတမတော်သားတွေနဲ့ပြည်ခိုင်ပြိုးပါတီဝင်တွေကပြည်အောင်စုသမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဆက်လက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့မလိုလားပဲတက်တက်လှုပ်ဆောင်ဖို့လိုလားနေကြတာပါ။အာဏာရပါတီဘက်ကတော့ကော်မတီရဲမှာပဲပါဝင်ပူးပေါင်းပြင်ဆင်စီချင်တာပါ။မြေပုံမြို့နယ်ရခိုင်တိုင်းရင်းသားပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးဟာတိုင်းပြည်အတွက်အလွန်အရေးကြီးနေတဲ့ကိစ္စဖြစ်လို့အငင်းပွားအချိန်ဖြုံးမနေပဲညှိနှိုင်းလို့မရရင်လွှတ်တော်ကိုဥပဒေချမ်းတရက်အမြန်ဆုံးရောက်အောင်ဆောင်ရွက်ပေးဖို့ပြီးခဲ့တဲ့ရက်ကဆွေးနွေးမှုမှာတင်ပြသွားခဲ့ပါတယ်
။ဖွဲ့စည်းပုံမပြင်းဆန်မပြင်းစင်နိုင်တဲ့ဖရဲပြည်တော်စုမပေါ်ပေါက်လာတဲ့ရေမောတန်တွေအစားငုံကြီးတန်တွေကိုပဲကြားနေရပါလိမ့်မယ်။ဒုတဝါအရေးသုံးပါဆိုတာတနက်တိုင်းတိုင်းဖောက်ပြီးသတိပေးနေရတဲ့ဝါဒဖြတ်စာသားတွေပဲဖြစ်နေပါလိမ့်မယ်
။အခုတင်သွင်းထားတဲ့ဥပဒေချမ်းမှာတော့နိုင်ငံတော်သမ္မတအနေနဲ့ပုံမှန်248ကအရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းမယ်ဆိုရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန်268ပြင်ဆင်ဖို့အခြေခံဥပဒေပုံမှန်322ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်권ကိစ္စတွေနဲ့ပတ်သက်တာတွေပြင်ဖို့စတာတွေထည့်သွင်းထားတာပါမြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့လက်ရှိအခြေအနေနဲ့ပတ်သက်လို့
လက်ရှိဒီဖွဲ့စည်းပုံအခြေခံဥပဒေအကျင့်တွေကိုနော်ကျွန်တော်တို့ဒီလွှတ်တော်ကိုယ်စားလှယ်တွေကြားထဲမှာရောနောက်ပြီးတော့အစိုးရပိုင်းလွှတ်တော်ပိုင်းတမတော်ပိုင်းရဲ့ခေါင်းဆောင်တွေကြားထဲမှာရောနော်နိုင်ငံရေးအရနှိမ့်နှိုင်းဆွေးနွေးပြီးတော့အပြေရှာနိုင်မှုကပုံပြီးအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်နိုင်ငံရေးအရနှိမ့်နှိုင်းဆွေးနွေးမှုထက်ပုံပြီးတော့အရေးကြီးတဲ့ခြေလမ်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတ
ယ်။ဒါနဲ့ပတ်သက်လို့ဘယ်လိုဆုံးဖြတ်မလဲ။ဘယ်နေ့မှာဘယ်လိုပုံစံနဲ့ဆုံးဖြတ်သွားမလဲဆိုတာကတော့မသိရသေးပါဘူးရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းနိုင်ငံကအလို့ရှိနေတဲ့မူရီဂိုင်းခေါင်းဆောင်တဦးကိုဩဂုတ်လ29ရက်နေ့ကမြမအာနာပိုင်တွေကလွှဲပြောင်းပြီးခဲ့တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။မအေးမာကသတင်းပေးပို့ထားတာပါရှင်။
မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိမ်မြို့နယ်အာနာပိုင်ကြီးကထိုင်းအစိုးရကအလို့ရှိနေတဲ့မန်ထုမဲ့မူရစ်စေဝါခိုင်းကဒုတိယခေါင်းဆောင်နိုင်မာရုမာတူရင်းကိုတာချီလိမ်မယ်ဆိုင်နေဆက်ဖြတ်ကျော်ရေးတံခါးကနေဩဂုတ်လ29ရက်နေ့ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အမှုသုံးမှုနဲ့အလို့ရှိနေတဲ့မူရစ်တရခန်းနိုင်မာရုဟာနာမည်ကြီးမူရစ်ခိုင်းမန်ထုမဲ့ခိုင်းခေါင်းဆောင်နိုင်ပနဝတ်ပထုံရဲ့လက်ယုံဖြစ်ပြီးသူတို့နှစ်ဦးစလုံးမြန်မာနိုင်ငံကလူမျိုးစုလက်နက်ကင်ဒေသမှာပုံအောင်နေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါရယ်ပြီးခဲ့တဲ့ဇွန်လပိုင်းကမြန်မာနိုင်ငံတာချီလိမ့်မြို့နယ်အတွင်းမှာမှတ်ပုံတင်အတုနဲ့ရဲစစ်ဆေးရေးဂိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့နိုင်မာရုကိုမြန်မာရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပါတယ်။မူရစေဝါထိန်းချုပ်ရေးရဲချုပ်ချင်နာဖတ်ဆာရဆင်ပြောသွားတာကတော့
นะตอนนี้นะฮะมีเรื่องการรับเรื่องดูแลเรื่องการเงินการส่งเงินมอบเงินกันคือเรื่องเงินเนี่ยเขาเนี่ยเขาคงทําธุรกิจแล้วปัจจุบันเนี่ยก็ยังทําอยู่เหมือนเดิมเนี่ยนะแล้วก็
မြန်မာနိုင်ငံကပြန်လွှဲပြောင်းပေးခဲ့တဲ့သူဟာထိုင်းနိုင်ငံကအလို့ရှိနေတဲ့အဓိကတရားခံပဲဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာငွေရစေဝါရောင်းရငွေတွေကိုလက်ခံပြီးတဆင့်ခိုင်းကောင်းဆောင်ကိုပြန်လွှဲပြောင်းပေးနေတာဖြစ်ပါတယ်သူနဲ့ပတ်သက်ပြီးနောက်ဆက်တွဲသက်ဆိုင်သူတွေအားလုံးကိုလည်းထပ်မံဖော်ထုတ်သွားပါမယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းငွေစေဝါလောကမှာစိတ်ကြွစည်းတွေကိုကုန်တင်ကားကြီးတွေနဲ့အများအပြားတည်ဆောက်နေတဲ့မန်ထုမဲ့မူရီခိုင်းရဲ့အဓိကခေါင်းဆောင်နေနဲ့ခိုင်းဝင်အများအပြားကိုထိုင်းမူရီနိုင်ငံရေးတပ်ဖွဲ့ဝင်တွေကအပြည့်ရှင်းနိုင်နေခဲ့တာကြောင့်ခိုင်းခေါင်းဆောင်တွေဟာမြန်မာနိုင်ငံကလူမျိုးစုလက်နက်ကင်တွေထိန်းချုပ်ထားတဲ့နေမျိုးကိုဖက်ပြေးတင်းချောင်းနေခဲ့ကြတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ဖ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။လာမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်ရွေးချယ်ခံရပါမလားဆိုတာကတော့သိပြီးတော့ရေရေရာမရှိလာပါဘူး။အမေရိကန်ပြည်ထောင်စုဟာ2020မှာစီးပွားရေးကျဆင်းမှုကြီးနဲ့ရင်ဆိုင်ရနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ထားပေမဲ့သမ္မတကတော့စီးပွားရေးအားကောင်းနေသေးပဲလို့ပြောပါတယ်။သမရအနေနဲ့ပြန်ရွေးချယ်ခံရမလားဆိုရတဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ဂျင်မလုံးပြပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါရှင်
။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ G7 ဆက်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့ဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုန်သွယ်ရေးရုရှားအရေးရာသီဥတုပြောင်းလဲမှုစတာတွေနဲ့ပတ်သက်ပြီးတော့အဓိကပြောကြားခဲ့ပါရတယ်။ဒါအပြင်တရုတ်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်အပေါ်လဲကာကွယ်ပြောကြားတော်ပါရတယ်။
The way I negotiate, it's done very well for me.
ဒါကျွန်တော်လုံနေကြနီလန်တိုင်းလောက်တော့နှစ်ပေါင်းများစွာကလေးကအခုနီလန်နဲ့လှုပ်လာခဲ့တာပါဒါဟာအမေရိကန်တွေအတွက်ပို့အဆင်ပြေစေပါတယ်တကယ်တော့ Bush နှစ်ယောက်လုံးနဲ့ Clinton လက်ထက်ကလေးကအဲ့လိုမျိုးလှုပ်ခဲ့တင်တာပ
ါအမေရိကန်စီးပွားရေးကအကောင့်နေစေပဲဆိုတာကိုလည်းသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာ Trump ကပြောကြားလေးရှိပါတယ
် Even though we had fake witch hunts on our back
ကိုချင်းချင်းကြားမတရားဆွဆွဲတိုက်ခိုက်မှုတွေရှိပေမဲ့အမေရိကန်ဟာအရှိန်အဟုန်နဲ့အောင်မြင်မှုတွေရနေပါတယ်
ဒါမှမဟုတ်စီးပွားရေးပညာရှင်တချို့ကတော့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကမှာစီးပွားရေးကျဆင်းလာနိုင်တာကိုသတိပေးထားပြီးတော့ဒီလိုအခြေအနေဟာလာမယ့်သမ္မတရွေးကောက်ပွဲမှာ Trump ပြန်ရွေးချယ်ခံရဖို့အပေါ်ရိုက်ခတ်လာနိုင်တာပါဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာရှေ့ဆုံးကပြင်းနေတဲ့ဒုသမ္မတဟောင်း Joe Biden ကလည်း Trump ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် It goes less to the
ကုန်သွယ်ရေးနိုင်ငံခြားရေးပြည်တွင်းရေးမူဝါဒတဲ့စီးပွားရေးဘလောက်ခိုင်မာနေသလဲဆိုတာကိုလူတွေကကြည့်ပြီးဒီစိုးရအဖွဲ့ရဲ့အခြေအနေကိုဆုံးဖြတ်ကြတာပါ
2020သမ္မတရွေးကောက်ပွဲမှာ Trump ကိုရှင်ပြန်သူလဲသူ့ရဲ့ပါတီတွင်းကထွက်လာပါတယ် Conservative Radio အစီအစဉ်တင်ဆက်သူလဲဖြစ် Illinois ပြည်နယ်ကအောက်လွတ်တော်အမဟောင်း Joe Walsh က
I'm running because he's unfit
သူဟာသမ္မတမဖြစ်တင်တာကြောင့်ကျွန်တော်ရွေးကောက်ပွဲဝင်ပါမယ်တရားရုံးကရှင်ပြန်ခြင်းတယ်လို့အဲ့လိုရှင်ပြန်ဖို့လဲလိုအပ်နေပါတယ်ကမှုရှိလို့ပြောဆိုလုပ်ကြိုင်တယ်ကိုဒီနိုင်ငံကအလို့မရှိပါဘူးသူ့ရဲ့ပြုမှုကခလေးသာသာပဲရှိပါတယ်
နိုင်ငံစီးပွားရေးပုံမှန်လဲပတ်နေတဲ့အချိန်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲတွေမှာဆိုရင်ဒုတိယသက်တမ်းမှာပြန်ရွေးချယ်ခံရလေရှိပေမဲ့စီးပွားရေးကျဆင်းချိန်မှာကျင်းပတဲ့ရွေးကောက်ပွဲတွေမှာဆိုရင်တော့အဲ့ဒီသမ္မတကိုဒုတိယသက်တမ်းမှာပြန်မရွေးကြတော့တဲ့အလေးထားကိုလည်းသုံးသက်သူတချို့ကထောက်ပြပါရယ်စီးပွားရေးတိုးတက်မှုကြောင့် Trump ကိုထောက်ခံသူတွေရှိပေမဲ့လည်းမကြသေးခင်ကကောက်ယူတဲ့ AP သတင်းဌာနရဲ့စစ်တမ်းအရတော့သမ္မတရဲ့ပြုမှုပြောဆိုမှုတွေကိုမကြိုက်ကြသူတွေတိုးလာတာကိုတွေ့ရတယ်လို့ဆိုပါရယ် AB သတင်းဌာနပြောခွင့်ရ Steve Peebles က
There were some bright spots on the economy, you know, some policies.
စီးပွားရေးအပြင်မူဝါဒတချို့နဲ့ပတ်သက်လို့သဘောကျကြိုက်နှစ်သက်ကြပေမဲ့ဘလို့အကျိုးရလမ်းမှမရှိသေးတဲ့သမ္မတရဲ့အပြုအမူပြောဆိုမှုတချို့ကိစ္စရပ်တွေမှာဆိုရင်ဒဇိုထိုးလောက်တာတွေကိုလည်းစိုးရိမ်နေကြပါတယ်
။သမ္မတကတော့သူ့ရဲ့လက်သုံးစကားအမေရိကန်ပြည်အောင်စုသားမဟာအင်အားကြီးနိုင်ငံထပ်ဖြစ်စေရမယ်ဆိုပြီးတော့ကြွေးကြော်နေသေးပါ။
And we are making America great again thank you new hampshire thank you
ဒါပြင်သူ့ကိုထောက်ခံသူတွေနဲ့အခုလိုအမြဲမပြတ်ထိတွေ့ပြီးလှုံ့ဆော်နေပါတာနောက်တစ်ကြိမ်ထပ်ရွေးချယ်ခံရမယ်ဆိုတာမျိုးလဲသူကယုံကြည်နေပုံရပါတယ်ခင်ဗျာ
ကိုအောင်ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ radio စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဝီမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းမှာနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြန်မာလူထုနဲ့ကျန်းမာရေးခန္ဓာမှာအဝလွန်ခြင်းရဲ့နောက်ဆက်တွဲစိုးကျိုးတွေအကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဥပမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုံကိုရေးပေါ်ရနိုင်ငံရေးတဲ့ပုံကိုရေးကအဓိကဖြစ်နေတာဟုတ်
မြန်မာနိုင်ငံမှာဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့ပါသလဲရှိနေသေးပါလဲဆိုတာတွေကိုမြန်မာအရေးသုံးသပ်သူဦးအောင်ခင်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာကျမကြီးအတွက်နောက်ဆက်တွဲစူးကျူတွေဖြစ်ပေါ်စီတဲ့အဝလွန်ခြင်းကိုထိထိရောက်ရောက်ကာကွယ်ထားစီနိုင်မှုအတွက်ကိုလဲလှုပ်ရှားအကစားလုပ်တာနဲ့အစားအသောက်ရွေးချယ်စားတောက်တာတွေကိုတတ်နိုင်သမျှကြိုးစားလှုပ်ဆောင်ပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ခနာကမှာရှိတဲ့ရှိတိုက်တဲ့ကိုလေးချိန်နဲ့ပူရှိနေပြီးအဝလွန်လာပြီးဆိုရင်ကျမကြီးအတွက်စိုးကျိုးတွေရှိလာတယ်ဆိုတာကိုတော်တော်များများကသိရှိထားကြပါတယ်။ကျမကြီးဆောင်ရှောက်မှုလုပ်ငန်းတွေနဲ့နှိစက်တဲ့သူတွေကပိုပြီးသိရှိထားကြတာပါ။ခနာကိုမှာကိုလေးချိန်မြင့်တက်ပြီးအဝလွန်လာပြီးဆိုရင်ကျမကြီးနဲ့ပတ်သက်ပြီးဘလို့စိုးကျိုးတွေကိုရရှိစေနိုင်ပါတယ်လို့မေးကြည့်တဲ့အခါအင်ရှင်မာတူဖြစ်သူမတ်တန်တန်းများသူနဲ့သူနာပြုဆရာမတူဖြစ်သူမက်ခင်စီတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျမကြီးတဲ့ဘလို့စိုးကျိုးတွေရလဲဆိုတော့ကျမအဝလွန်နေတာစီချိုယောဂါလည်းဖြစ်တယ်ပြီးလို့ရှိရင်နှလုံးယောဂနဲ့ပတ်သက်တဲ့ယောဂါတွေလည်းအများကြီးဖြစ်နိုင်ပါတယ်
။နောက်ဆက်သွဲဖြစ်မဲ့အကြောင်းကကြတော့သူကစီးချိုသွေးချိုဆိုရယ်လည်းလုံးဝနောက်ဆက်သွဲဖြစ်မဲ့အကြောင်းကစီးချိုသွေးချိုဆိုတာပါလာပြီးသားလေ
။အဝလွန်ခြင်းဟာနှလုံးယောဂနဲ့သွေးချိုစီးချိုယောဂါတွေအပြင်မကူးဆက်နိုင်တဲ့ယောဂအမျိုးအစားအမျိုးမျိုးနဲ့လည်းဆက်စပ်မှုရှိနေတာပါ။ရုတ်တရက်အသက်တည်ဆုံးမှုတွေကိုဖြစ်စေနိုင်တဲ့လေဖြတ်လေငယ်ယောဂနဲ့အိပ်ပျော်နေစဉ်အသက်ရှူရက်တဲ့ယောဂတွေဟာလည်းအဝလွန်ခြင်းနဲ့ဆက်စပ်မှုရှိနေတယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဒေါ်ခင်ကြည်မုံကအခုလိုပြောပါရစေ
။နောက်ဆက်တွဲဆိုးကျိုးတွေကတော့ဒီmetabolic syndrome လို့ခေါ်တဲ့ဒီဇီဝကာမဆိုင်ရာပြောင်းလဲမှုဆိုင်ရာယောဂအစုပေါ့နော်။သွေးတိုးလာမယ်၊စီးချိုဖြစ်မယ်၊ပြီးရင်ဒီခန္ဓာကိုယ်သွေးရင်းအဆီဒတ်တွေများမယ်၊ပြီးတော့ heart attack တို့ stroke တို့လို့ခေါ်တဲ့ဒီရုတ်တရက်အသက်ရှူနှလုံးရက်သွားတာတို့ပြီးတော့နောက်လေဖြတ်တာတို့ဒါတွေလည်းဖြစ်လာနိုင်ပါတယ်။ပြီးတော့ sleep apnea လို့ခေါ်တဲ့ဒီအိပ်နေစဉ်လေပြုံပိတ်ပြီးရုတ်တရက်အသက်ရှူရက်သွားတဲ့ယောဂဒါမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ယောဂတွေကတော့အမျိုးမျိုးအများကြီးဝင်လာနိုင်ပါတယ်
။ကိုယ်လက်လှရှာအားကစားလုပ်တာဟာကိုယ်လေးချိန်ထိမ့်သိမ့်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ကျမကြီးလိုက်စားတဲ့သူတွေဟာတနေ့ကိုအနည်းဆုံး15မိနစ်လောက်အချိန်ပေးပြီးကိုလက်လှုပ်ရှားအကစားတစ်ခုခုကိုလှုပ်ဆောင်တင်တယ်လို့ပညာရှင်တွေကအကြံပြုထားကြတာပါ။ကိုလက်လှုပ်ရှားအကစားလှုပ်တာအပြင်စားတောက်တဲ့အစားအသောက်တွေကိုလည်းကျမကြီးနဲ့ညီညွတ်အောင်ကူဆိုင်စားသုံးတင်တယ်လို့ဒေါက်တာဒေါခင်ကြည်မုံကပြောပါရယ်
။အဝါလုံးယောဂမဖြစ်အောင်တော့ကျမတို့က healthy lifestyle ပေါ့နော်။ဒီ diet ကို exercise ကိုအများကြီးအရေးပါပါတယ်။ healthy diet ဆိုရင်ကျမတို့ကဒီကစီတက်နေတဲ့အစားအစာတွေကိုနည်းနည်းပဲစားသုံးတင်တယ်။ပြီးရင်ဒီအသားငါးတွေကိုအမျှတအောင်စားသုံးတင်တယ်ပေါ့နော်။အသီးရွက်အသီးနှံတွေကိုတော့နေ့စဉ်မပါမဖြစ်ပါအောင်စားသုံးတင်ပါတယ်။အစိအစံတွေလည်းသူ့ဟာနဲ့သူမျှတအောင်စားသုံးတင်တယ်။ပြီးတော့နောက်တစ်ခုကဒီကျွန်မ ready made ပေါ့နော် fast food တွေဒါတွေကိုလည်းတက်နိုင်သမျှအချိုတက်လွန်ခဲ့တာအငံတက်လွန်ခဲ့တာဒါတွေကိုလည်းရှောင်ကျဉ်သင့်ပါတယ
်အဝလွန်ခြင်းဟာကျန်းမာရေးအတွက်ဆိုးကျိုးတွေဖြစ်စေနိုင်တယ်ဆိုတာကိုသိပေမဲ့ခန္ဓာကိုယ်လေးချိန်ကို cue site ထိမ့်သိမ့်တဲ့သူအရေးအတွက်ကတော့နည်းနည်းသေးတယ်လို့ဆိုရမှာပါအစားအသောက်ဆင်ခြင်ပေမဲ့ကိုယ်လက်လှရှာအားကစားမလုပ်တဲ့သူတွေရှိတယ်လို့ကိုယ်လက်လှရှာအားကစားလုပ်ဖြစ်ပေမဲ့အစားအသောက်ကိုမရှောင်ကျဉ်နိုင်သေးတဲ့သူတွေလည်းရှိနေကြတာကိုတွေ့ရပါတယ်အဝမလုံးအောင်ကျူတင်ကာဝယ်တဲ့အနေနဲ့ဘလူးအချက်တွေကိုလှုပ်ဆောင်ဖြစ်ပါတယ်လို့မေးကြည့်တဲ့အခါမက်ငငယ်ခိုင်မက်တနက်များသူနဲ့သူနာပြုဆရာမမက်ခင်စီတို့ကသူတို့ရဲ့လှုပ်ဆောင်ချက်တွေကိုအခုလိုပြောကြပါရစေ
။ချိုးရဲ့အဲ့လိုမျိုးအဝလုံးလို့ခိုင်းတဲ့အစီချော့စားရဲ့ပြီးတော့အဲ့လိုမျိုးအချိုးနဲ့ပတ်သက်တာအချိုးတွေပါရဲ့မဆောင
်။နေတိုင်းကတော့ဟိုလမ်းလျှောက်တာပဲဖြစ်ဖြစ်ပေါ့ကိုပေါ့ပေါ့ပါပါလမ်းလျှောက်တာပဲဖြစ်ဖြစ်အိမ်မှာလည်းပဲနေထိုင်နေအဲ့မျိုးကိုလည်းလှုပ်ရှားမှုတွေထိုင်ကုန်မှထိုင်ပြီးတော့လေ့ကျင့်နိုင်ပါတယ်
။အစာကိုပုံမှန်စားရင်တော့သူ့အချိန်နဲ့သူတော့နော်စားတင်တယ်ပေါ့နော်အဲ့လိုမနက်ပိုင်းဆိုလည်းမနက်အချိန်နေ့လယ်ဆိုလည်းနေ့လယ်ညဆိုလည်းညပေါ့နော်အချိန်ကိုမလိုမီစင်တယ်ပေါ့
။အဝလုံးယောဂဖြစ်ပြီဆိုရင်ကုသတဲ့အခါမှလည်းအချိန်ပေးပြီးတော့ကုသမှုတွေပြုလုပ်ကြရတာပါ။ ခွင့်စိတ်ကူးတာတဲ့နည်းလမ်းတွေရှိနေပြီဆိုပေမဲ့မြန်မာနိုင်ငံမှာတော့အတုံးနေနေသေးတာကိုတွေ့ရပါတယ်။အဝမလုံအောင်ကြိုတင်ကာဝယ်ထားခြင်းကသာငွေကြေးသက်သာဆုံးနဲ့အထောက်အဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာဒေါခင်ကြည်မုံကပြောပါတယ်။
ဟုတ်ကဲ့အဝါလုံးယောဂာနဲ့ပတ်သက်ပြီးကျမတို့က prevention is better than cure ဆိုတဲ့အတိုင်းပေါ့နော်မဖြစ်ခင်ကြိုတင်ကာကွယ်တာကတော့အကောင်းဆုံးပါပဲအဲ့တော့ကျမဒီနေထိုင်မှုစနစ်နဲ့နေထိုင်မှသာကောင်းမွန်တဲ့lifestyle မျိုးရရှိမှာဖြစ်ပါတယ
်အဝါမလုံးအောင်ကြိုတင်ကာကွယ်ရတာဟာအပြောလွယ်သလောက်လက်တွေ့လုံဆောင်တဲ့နေရာမှာတော့ခက်ခဲတဲ့အလို့တစ်ခုလို့ဆိုရမှာပါမိမိတို့ကိုယ်တိုင်လည်းအဝါမလုံးအောင်ကြိုးစားနေတယ်လို့တခြားသူတွေကလည်းအဝါမလုံးအောင်ကြိုးစားပြီးထိန်းသိမ်းစေချင်တယ်လို့မငငယ်ခိုင်မတန်တဲ့မြတ်သူနဲ့သူနာပြုဆရာမမခင်စီတို့ကအခုလိုတိုက်တွန်းကြံပေးကြပါဗျ။အ
စီလျှော့ထားပါလို့ပြီးလို့ရှိုးရှင်လဲအမျိုးလေးကျင်ကန်းလေးပါရေလောက်ပါလို့ဝါမဝအောင်လို့ပေါ့နော်။
အနေတိုင်းလေးကျင်ကန်းလေးတွေမှန်မှန်လုပ်ပြီးတော့စားတောက်လဲစင်ကြည့်ကြပါလို့
။အစားတောက်ကိုပုံမှန်စားပါအိတ်ချိန်စဲပုံမှန်လေးအိတ်ပါပြီးတော့အစီအနှစ်များမဲ့အစားစားတယ်ဆိုရှောင်ပေးပါပေါ့နော်။
ကျမကြီးအတွက်နောက်ဆက်တွဲစူးကျူတွေဖြစ်ပေါ်စေတဲ့အဝလုံးကြီးကိုထိထိရောက်ရောက်ကာဝယ်ထားနိုင်စေဖို့အတွက်ကိုလက်လုံရှာအကစားလုပ်တာနဲ့အစားတောက်ရွေးချယ်စားတောက်တာတွေကိုတတ်နိုင်သမျှကြိုးစားလှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျမကြီးအစီအစဉ်ပြီးအခုတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစစနစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူပြီးတော့ဘာတွေခြားနားပါသလဲဒီမိုကရေစီရှင်သန်ရေးအတွက်ဘလို့လိုအပ်ချက်တွေရှိခဲ့ပါသလဲရှိနေသေးပါလဲဆိုတာတွေကိုမြန်မာရေးသုံးသက်သူဦးအောင်ခင်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒီကနေ့ဒီကနေ့ကျွန်တော်ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခိုင်နဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တင်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လို့ပါလဲဆရာအဲ့နှစ်ခု
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့ပါပြီးတော့ဒီညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲကြံနေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကအမကြည်နာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါဒါဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံအင်အားစုတွေကလောက်ကြတာပေါ့ဗျာမမပြည်မှာတော့ဒီပုံကိုရေးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ပလကစ်ကလည်းပုံကိုရေးပဲဘူဂျုံအောင်ဆန်းလွတ်လာရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုံကိုရေးပဲဆိုတော့ဒီပုံကိုရေးတွေလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ရင်မလုံနိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလှုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပိခဲ့လေသလားအခုဖွဲ့စည်းပုံမှာကောဘာများပို့ထုလာလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံပိုင်ခွင့်ရှိမလဲတော့မသိဘူးဆိုတော့ပြည်နယ်မှာလည်းအစိုးရကိုစတင်နေတဲ့တိုင်းရင်းသားလက်နက်ကိုင်ရှိတယ်။အဲတော့ဒီနယ်အစိုးရရောတိုင်းရင်းသားလက်နက်ကိုင်နဲ့ဘလောက်ထိအောင် accommodate လုပ်နိုင်မလဲ။ကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုပ်နိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာ။ဥပမာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာ။ပညာရေးရှိမယ်၊ကျန်းမာရေးရှိမယ်။ဒီဘက်ကအင်တန်ယုံရင်းပျက်စီးနေတော့ဒါတွေကိုစောင့်ချမလုပ်ခင်းနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလှုပ်တဲ့အတွက်ဟိုမနိုင်မနှင်းဖြစ်နေတဲ့သဘောပေါ်ကြာအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့ လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံကံမှုတွေကွန်မြူနတီရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲရောင်စုံသဘုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်လို့ပါလဲဆရာ
အဲ့ဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းပြစ်သွားတာပေါ့ဗျာသူကဘာလို့တော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လှုပ်တဲ့ကံမှာမှဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလှုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့ဒီလိုလှုပ်ခွင့်ပေးနိုင်ရင်တော့တမျိုးတမျိုးဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးရများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ကောက်ဆောင်ပိုင်းကိုအဲ့လိုလုတ်တော့တောခုကြတာပေါ့ဒီကရင်ကိစ္စမှာလဲဆွေးနွေးဥစားကြီးကမလုံနိုင်ဘူးဆိုတော့အစိုးရကမစွန့်ဆောင်နိုင်တာဒီအများကြီးရှိတယ်မစွန့်ဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြစ်အခရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဘုန်နေဝင်းကိကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလည်းပဲလှုပ်တယ်လှုပ်ပြီနဲ့လည်းအပြစ်ခရဆဲဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်ခရရတာဘယ်သူကရတာလဲစစ်တပ်ကရအပြစ်ခရဆဲမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးရပြည်ရဲ့ခင်မှာဒုံဟာရောဆရာတိုင်းရင်းသားနဲ့ညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့လွှမ်းမိုးမှုဘယ်လောက်ရှိခဲ့ပါလဲ
အဲ့မှာအဲ့မှာကင်းရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲအတိုင်းမှာပေါင်ဖတ်စားပလာသူလုံနိုင်ခဲ့တဲ့အစိတ်ပိုင်းတွေရှိတယ်ပေါ့ဗျာဆိုတော့ဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုဒင်းပြောင်တော့သူမလုံနိုင်ဘူးတိုင်းသားထဲမှာလဲအကွဲအဖြစ်အများကြီးရှိတာဟု
တ်ကဲ့နောက်စစ်တပ်ထက်မှာကိုယ်ပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော်အတွင်းမှာကိုညညရေးရအောင်မတိဆောက်နိုင်ခဲ့ဘူးဆိုသဘောပေါက်ရှာ
အဲ့ဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့ဒီတော့ကဘာလို့လဲဆိုတော့စစ်ပီးခေတ်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲ့ဒီတကယ်ခိုင်ချက်ရှိတဲ့စစ်ဘိုလ်ကြီးကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာဘာသာဘာလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးခင်မှာလည်းပဲမူဂျာဟစ်သဘုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲဒီရင်လေဒီတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့တင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြောင်လုတ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်ရသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်တန်တတပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့တယ်ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်လို့ပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တွေထိုက်ပြီးတော့လွတ်လပ်မှုရှိခဲ့တယ်လို့ဆရာထင်ပါလား
လွတ်လပ်ရေးရပြီးတဲ့အချိန်မှာလည်းခုနကကျွန်တော်ပြောတယ်ဒီသူကဟိုနည်း professionalism ပေါ့ဗျာဂိုင်းကနာဖွဲ့စည်းတယ်တိတ်များတာဟုတ်ဗျာအဲ့ဒါကိုမထိန်နိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လဲသွားပြီးတော့အရင်တော့ကဟိုဆိုရှယ်လစ်ပါတီရှိတာဗောဗျာဆိုရှယ်လစ်ပါတီကစစ်တပ်ထဲမှာလဲဆိုရှယ်လစ်ပါတီဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီတည်မြဲဖတ်စပ်ပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ဗောဗျာဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာလိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်ခွဲမယ်ဗောဗျာအဲ့ဒါမျိုးအဲမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ဗျာလူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ဗျာပါတီရမုံငွေတဲ့ဟိုပါတီကနေတပြားတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖတ်စာပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့အခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆုပ်ယူသွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာ။ဘာလို့လဲဆိုတော့ဒီလူလိုက်ရကစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အရတားရဲ့လက်အောက်ခံပေါ့ဗျာ။ဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကိုင်ဖွဲ့စည်းကိုကြည်တာပေါ့ဗျာ။ဥပမာမှာဆိုတော့အဲ့ဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်။ဆိုတော့အရတားလက်အောက်ခံအခုကတော့အရတားလက်အောက်ခံမဟုတ်တော့ဘူး။မဟုတ်တဲ့အတွက်ဒီမိုကရေစီအစ်င့်မှာတော့အဲ့လူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့။ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးဆိုတော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာပေါ့ဗျာဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်အဲ့လွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြပ်မလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာဆိုတော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးပဲဘယ်နဲ့တပိစချာဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုဟိုတုန်းကလည်းရှိရအခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲဒီနေ့မှမြန်မာလူဖွဲ့စည်းမှအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟုတ်လို့ဆယ်တော့ကျွန်တော်လည်းမမြင်ဘူး။ဗျာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာ။တမရအဟောင်းအောင်တမရအသိကောအချိန်တိုင်းဒေါ်စုကိုရှ िख ိုးကြတာပဲ။အဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်စိကကိုးွယ်မှုဆိုတော့ဒီပါတီပီပီပြင်းပြင်းဖြစ်မလာဘူးဗျာ။ NLD ကလည်းပါတီပီပီပြင်းပြင်းဖြစ်မလာဘူး။ဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်။တရုတ်ကိုကြည့်သူတို့မှာပါတီအပရိသတ်ရှိတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေး policy တွေပြောင်းသွားတယ်ပြောင်းသွားပြီနဲ့သူတို့ရဲ့ဒီ party machinery ကလိုက်လုံနိုင်တယ်လက်စားရတွေပဲပြေးချင်လုံနိုင်တယ်ဘာမှပြန်မအဲ့ဒါမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ် community ကနေအရေးရှင်ပြောင်းသွားပြီနဲ့ဒီ party operator ဆက်ကျန်နေတယ်အဲ့အဲ့ဒီ operator ဆက်နေဆက်ပြီးတော့လုံသွားတာပဲဆိုတော့ဘာမှပြန်မအဲ့လိုလုံမဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပစ်ထားတာဟုတ်ဗျာအဲ့ဒါပဲကျန်တော့လေအဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီအရတားအဖွဲ့အစည်းတွေအားကောင်းလောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါဟုတ်တယ်
မြန်မာနိုင်ငံမှာဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိနေသေးပါလဲဆိုတဲ့အပေါ်မှာမြမရေးသုံးသက်သူဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးတင်ပြခဲ့တာကိုနားဆင်ခဲ့ရတာပါအခုတော့လာမယ့်စနေညတိုက်ရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးခြင်းပါတယ
် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါဝင်စစ်တပ်ရေးစတဲ့အာဏာပိုင်ဖွဲ့စည်းတွေဟာအစိုးရတမမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရာရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဒီ American တန်ရဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဒရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင်။
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
အာဆီယံမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းဟာအင်ရှင်ထိုင်းကိုရှုံးနိုင်ပြီးတော့ဖိုင်နယ်ပွဲနဲ့လွဲချော်သွားခဲ့ပါတယ်။အမေရိကန်နိုင်ငံကဒေါ်လာ15သန်းစုချီးမြှင့်တဲ့တိုးချန်ပီယံရှစ်ကောက်သီးပြိုင်ပွဲမှာတော့မြောက်အိုင်ယာလန်ကရိုရီမက်ကယ်ရိုက်ကအနိုင်ရသွားပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာကျက်တောင်ချန်ပီယံရှစ်ပြိုင်ပွဲမှာတော့အိန္ဒိယကျက်တောင်ကစားသမားကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။အရင်ဆုံးတော့ထိုင်းနိုင်ငံချွန်ဘူရီမှာကျင်းပတဲ့အာဆီယံမျိုးသမီးဘောလုံးပွဲနဲ့စကြင်ပါတယ်2019အာဆီယံမျိုးသမီးဘောလုံးပွဲမှာတော့မြန်မာမျိုးသမီးအသင်းဟာအေရှန်ထိုင်းကိုဆင်းဖိုင်နယ်မှာရှုံးနေပြီးတော့ဖိုင်နယ်ပွဲနဲ့လွှဲချော်သွားပါတယ်မြန်မာသင်းဟာအုတ်စုဘီမှာအင်ဒိုနီးရှားကို 9-6 ကမ္ဘောဒီးယားကို 10-6 နဲ့နိုင်ပြီးဗီယက်နမ်ကို 6-6 ကိုမရှိနဲ့ရှုံးတာကြောင့်အုတ်စုဒုတိယနဲ့ဆင်းဖိုင်နယ်ကိုတက်ခဲ့ပြီးဆင်းဖိုင်နယ်မှာတော့ထိုင်းအသင်းနဲ့ကစားတာမှာထိုင်းကမြန်မာကို 3-6 နဲ့နိုင်သွားခဲ့လို့မြန်မာအမျိုးသမီးအသင်းဟာဖိုင်နယ်ပွဲနဲ့လွှဲချော်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးပွဲတွေကိုအလဲပေးရမယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာလီဗာပူးနဲ့အာစနယ်တို့တွေ့ကြကြပြီးတော့လီဗာပူးက 3-2 နဲ့နိုင်သွားပါတယ်။ဒါကြောင့်လီဗာပူးအသင်းဟာ3ပွဲနိုင်6မှတ်နဲ့ဇယားထိပ်မှာရှိနေပါတယ်။မန်စီးတီးကလည်းဘုံးပေါက်ကို 3-2 နဲ့နိုင်ပြီး Chelsea ကလည်း Norwich City ကို 3-2 နဲ့နိုင်လို့နီးပြတဲ့လမ်းဘက်လက်ထက်မှာပထမဆုံးနိုင်ပွဲရခဲ့ပါတယ်။ဒီတော့မှာ Manchester United က Crystal Palace ကိုအင်္ဂလန်မှာ 9-2 နဲ့ရှုံးသလို Tottenham Hotspur ကလည်း Newcastle ကို 2-0 မရှိနဲ့ရှုံးသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းရွှေ့တွေဘက်မှာတော့ Fiorentina အသင်းကပြင်းထန်တဲ့ Bayern Munich ကစားသမား Hans Frank Ribery ကိုခေါ်လိုက်ပါတယ်။ Ribery ဟာပြီးခဲ့တဲ့ဘောလုံးရာသီအပြီးမှာ Bayern နဲ့လမ်းခွဲပြီးတော့အခုလိုဖီယိုရင်တီးနာအသင်းကိုပြောင်းရွှေ့သွားတာပါဖီယိုရင်တီးနာအသင်းကိုပြောင်းလာတဲ့ပတ်သက်ပြီးရီဗရီပြောတာကတော့
C'est vrai qu'on a longtemps discuté tous ensemble
ကျွန်တော်တို့ချိန်တော်ကြာစကားပြောဆိုဆွေးနွေးခဲ့ကြပြီးနောက်ဆုံးမှသဘောတူညီမှုရခဲ့ပါတယ် Florence မြို့ကိုပြောင်းလာတဲ့အတွက်ကျွန်တော်အနေနဲ့အရန်ပြောပါတယ်ဖီယိုရင်တီးနာအသင်းအတွက်ကျွန်တော်ကစားပေးနိုင်လို့အသင်းတိုင်းတာတွေလည်းစိတ်သက်သာကြွနေကြပါတယ်သူတို့ကလည်းကျွန်တော်အပေါ်ယုံကြည်မှုရှိတယ်လို့ခံစားရပါတယ်ဒါကြောင့်လည်းကျွန်တော်ဒီကိုပြောင်းလာတာပါ
အသက်36နှစ်ရှိဖြစ်တဲ့ Ribery ဟာ Bayern Munich အသင်းမှာ12နှစ်ကြာကစားပြီးတဲ့နောက် Fiorentina အသင်းကိုပြောင်းရွှေ့ခြင်းမပါဘဲနဲ့ပြောင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ American နိုင်ငံ Georgia ပြည်နယ် Atlanta မြို့မှာကျင်းပခဲ့တဲ့ Tour Championship ကောက်သီးပြိုင်ပွဲမှာတော့မြောက်အလန်သား Rory McIlroy ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် McIlroy ဟာနောက်ဆုံးနေ့မှာ66ချက်ရိုက်ပြီးတော့စုစုပေါင်းသတ်မှတ်ရိုက်ချက်ထက် 18 ချက်ရှော့ရိုက်ပြီးဒုတိယနေရာက Shuffle ထက် 4 ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါ McIlroy ဟာဒီပွဲနိုင်လိုက်တာကြောင့်စုချင်းငွေဖြစ်တဲ့ American Dollar 15သန်းရသွားခဲ့ပါတယ်ဒီပြိုင်ပွဲရဲ့တတိယမြောက်နေ့မှာဘိုးဂျိုးဖြစ်တာတွေကြောင့်လူ6ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်မိုးကြိုးကတစ်ပင်ကိုထိမှန်ပြီးတစ်ပင်ရဲ့အပိုင်းစတွေထိမှန်လို့ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်ခင်ဗျာဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကမ္ဘာချက်တောင်ချန်ပီယံလူပွဲမှာတော့အိန္ဒိယနိုင်ငံကချက်တောင်ကစားသမားကအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်အမျိုးသမီးတူးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာကမ္ဘာအဆင့်5ပူဇာလာစင်ဒူကဒီဂျပန်နိုင်ငံကအဆင့်3ရှိတဲ့နိုဇူမီအိုကူဟာရာကို21-8 21-8နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့တာဖြစ်ပါတယ်။စင်ဒူအခုလိုအနိုင်ရတဲ့ပုံမှာသူမရဲ့မိခင်ကတော့
Yeah we are very happy we are waiting for that gold medal.
ကျမတို့အရန်ပျော်ပါတယ်။အခုလိုမျိုးရွှေစိတ်ရဖို့ကျမတို့စောင့်နေတာဖြစ်ပြီးတော့အခုတစ်ချိန်ကသူ့အတွက် final ကစားတာ3ချိန်မြောက်ပါ။
ဒါပြင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းစင်ဒူနိုင်ရသွားတဲ့ပုံမှာဂုဏ်ယူရဲဆိုပြီးတော့ Twitter ကနေရေးပါတယ်။အိန္ဒိယကျက်တောင်အဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌအရုဏ်လခာနီကတော့
Winning the World Championship is an extraordinary feat.
ကမ္ဘာချန်ပီယံဆုပြိုင်ပွဲမှာအနိုင်ရတာကအရန်ကိုထူးခြားပါတယ်။ဒါဟာအိုလံပစ်ပြိုင်ပွဲမှာဆုရတယ်လို့ပါပဲ။စင်ဒူကကျွန်တော်အားလုံးဂုဏ်ယူရအောင်လုပ်ခဲ့ပါတယ်။တနိုင်ငံလုံးကလည်းသူအနိုင်ရလို့ပြောနေကြပါတယ်
။ကမ္ဘာကျက်တောင်ချန်ပီယံလူပွဲကိုဆွစ်ဇာလန်နိုင်ငံဘာဆောမြို့မှာ August 19ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်တာရိုအပြေးသမားခရစ်စတန်ကိုမန်ကတော့တာမစ်စီ3-3ဆိုတာကိုစေးစစ်ဖို့ပြက်ကွက်ခဲ့တာကြောင့်ရေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ကိုမန်ဟာတာမစ်စီ3-3ဆိုတာကိုစေးစစ်ဖို့3ချိန်နိုင်နိုင်ပြက်ကွက်ခဲ့တာကြောင့်
ူကိုအမေရိကန်ပြည်ထောင်စုတားမြစ်ဆေးသုံးစွမ်းမှုတိုက်ဖျက်ရေးအေဂျင်စီကစွန့်ကြပ်တင်လိုက်တာပါ။ကမ္ဘာလုံးဆိုင်ရာတားမြစ်ဆေးသုံးစွမ်းမှုတိုက်ဖျက်ရေးဥပဒေအရတော့တနည်းအတွင်းမှာတားမြစ်ဆေးသုံးစွမ်းမဆွဲဆိုတာကိုစစ်စစ်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်ဒါဟာတားမြစ်ဆေးသုံးစွမ်းမှုတိုက်ဖျက်ရေးစီမံစည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ပြဋ္ဌာန်းထားပါတယ်။တကယ်လို့သူ့အနေနဲ့အပြစ်ရှိတယ်ဆိုရင်တော့ပြိုင်ပွဲကနေနဲ့ပိတ်ပင်ခံမှာဖြစ်ပါတယ်။အဲ့လိုဆိုရင်တော့သူဟာကာတာနိုင်ငံမှာကျင်းပမဲ့ဒါမဲ့ကမ္ဘာပြေးခုံပြပြိုင်ပွဲနဲ့လွဲချော်မှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလှော်တွေကိုနားဆင်ကြကြရတာပါရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းမှာပဲည10နာရီကနေ17နာရီအထိလိုင်းတူမီတာ32နဲ့50လို့ကနေနားဆင်နိုင်ပါတယ်ရှင်။မနေ့ပြန်ကြတာပြီးမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေထဲမှာတော့ဥကြောစန်တာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လုံကပြောပြပေးပါရှင
်။ဗြိတိန်လွှတ်တော်ကိုအော်တိုဘာလလယ်ထိဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဥရောပသမ္မတ EU ကနေဗြိတိန်ခွဲထုတ်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မှာသဘောတူညီမှုရရမရရထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့အစီအစဉ်ကိုတော့လက်မခံကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့လွှတ်တော်မှဝန်ကြီးချုပ်ရဲ့အစီအစဉ်ကိုဟန်ထားဖို့အချိန်နည်းသောမှဖြစ်တဲ့အတွက်မကြေမနက်ဖြစ်ခဲ့ကြပါတယ်။ယူအန်နိုင်ငံနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်ထားတဲ့ကြောင့်နိုင်ငံချိုင်းဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေနဲ့အညီကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့ယူအန်နိုင်ငံနေနဲ့ယုံကြည်ထားတဲ့ကြောင့်လည်းဝန်ကြီးချုပ်ရှင်ဆူအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ယူအန်နိုင်ငံချိုင်းဝန်ကြီးကဒီကနေ့ပဲပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်ယူအန်နျူကလ িয়ার ဆိုင်ရာနိုင်ငံကစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသေးရဖို့ယူအန်သမ္မတနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းတွေရှိနေတယ်ဆိုပြီးဒီသတင်းတက်ပတ်တည်းမှာပဲပြောဆိုထားတာပါ။ယီမန်နိုင်ငံအေရင်စစ်ကမ်းမြို့ကိုဒီကနေ့ဝင်ရောက်လာတဲ့အစိုးရတပ်ဖွဲ့တွေနဲ့ခွဲထွက်ရေးသဘုံတွေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံကလေစစ်ကိုအစိုးရတပ်တွေကပြန်လည်သိမ်းပိုက်လိုက်ပါတယ်။အရဆိုဗမျက်ပြည်တော်စု UAE ကအားပေးကူညီနေတဲ့ခွဲထွက်ရေးတပုံတွေကိုတော့ဒီလဆမ်းမိုင်မှာတင်ပြထားတဲ့တောင်ပိုင်းအဗရန်ပြည်နယ်ရဲ့မြို့တော်ဇနီချီဘာကနေလည်းအစိုးရတပ်တွေကဒီနေ့စောရင်မှပဲတိုက်ထုတ်ခဲ့ကြတာပါ2019ခုနှစ်မွန်တိုင်းတန်ကနေပြန်လည်နှလန်ထူနိုင်မှုကြိုးပမ်းနေရဆဲဖြစ်တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကိုဒေါ်ရီယန်လို့အမည်ပေးထားတဲ့အပူပိုင်းမွန်နဲ့တစ်ခုဥတီယူရှာလာနေတဲ့အတွက်မိုးလေဝသကျွမ်းကျင်သူတွေကတကြွတင်တရီပေးနေကြပါတယ်
တရင်ချင်းချုပ်ကိုကိုအောင်လင်းပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Thayet ဖြစ်ပါတယ်ဗုဒ္ဓဟူးညဘက် VOE အစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190ကနေထုတ်လင်းပေးခဲ့တာပါရှင် VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.